ဒီနေ့နိုင်ငံပါရီမြို့တော်ကအထင်ကြီး Notre Dame ဆီယောင်ဖျားတောင်ကြီးမှာတနင်္လာနေ့ကမီးလောင်တာကိုမိသက်သမား400 900ကျော်ကြာကြိုးစားနှိမ့်သက်ခဲ့ရပါတယ်။မီးကြောင်ဖျားကြောင်မှာအကြီးကျယ်ကျဆင်းသွားပေမယ့်အဓိကအဆောက်အအုံကိုကာကွယ်နိုင်လိုက်တယ်လို့ပါရီမီးသက်တောက်ဖွဲ့ကဒီကနေ့ပြောပါတယ်။ဖျားကြောင်ရဲ့မျောစင်တိုင်းဒီမှုခုနဲ့တောက်3အဆောက်အအုံတို့မူလအတိုင်းအပြည့်မရှိကြံ့ရတာကိုဒီကနေ့တွေ့ရပါတယ်။ဒါပေမဲ့ဖျားကြောင်ရဲ့12ရာစုနဲ့ခေါင်မိုးနဲ့ထိတ်ချုံမျောစင်ကတော့မီးကြောင်ပြိုကျပျက်စီးသွားပါတယ်။ဖျားကြောင်ကဘာသာရေးအထွတ်အမြတ်တရှိတွေနဲ့ဥပညာလေးရာကြီးတွေတရှိမတော့အောင်ကောက်ကွယ်ပေးခဲ့ကြတဲ့ဤသက်နဲ့ရဲတပ်ဖွဲ့ဝင်တွေကိုပါရီမြို့တော်ဝန်အန်ဒီဒေါဂိုကကျေးဇူးတင်စကားပြောပါတယ်။ဒေါက်တာဒမ်ဖျားကြောင်ကြီးဟာပါရီရဲ့ဝင်ရင်ပက်တင်ထက်တဲ့နေရာဖြစ်တယ်လို့မြို့တော်ဝန်ဒီဒေါဂိုကပြောပါတယ်။ဒီနေ့တစ်ချိန်တွင်ရဲတပ်ဖွဲ့ဝင်2ဦးနဲ့ဤသက်တပ်ဖွဲ့ဝင်2ဦးတန်းရာသွားတယ်လို့ဤသက်တပ်ဖွဲ့ကပြောပါတယ်။ဒီနေ့သမ္မတအင်မန်နူရယ်မက်ခရွန်ကမီးဟူအပြည့်အဝမနှင်းတနိုင်သေးပေမဲ့အဆိုးဆုံးအခြေအနေကိုရှောင်လိုက်နိုင်ပါပြီလို့ဒေတာဆန်တော်ကြီးညတော်မတိုင်ကလေးမှာပဲတတိယောက်တွေကိုဘုရားကျောင်းမှာပြောပါတယ်။မီးလောင်တဲ့ကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ဘုရားကျောင်းမှာပြုပြင်ထိန်းသိမ်းရေးလုပ်နေတာနဲ့ဆက်ဆက်နိုင်တယ်လို့ဒီသက်တော်ဝန်ရှိသူတွေကပြောတဲ့အကြောင်းပြည်သက်တတိမီဒီယာတွေကဖော်ပြပါတယ်။